ဆန်းခင်ဗျာအခုတရုတ်သမ္မတရှီဂျင်းဖိမြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကြိုတင်သုံးသပ်ကြလေကျွန်တော်လုပ်ချင်တဲ့သဘောဖြစ်ပါတယ်ဒီခေတ်စဉ်ကဘယ်လောက်ထူးခြားလဲဆိုတာပထမဦးဆုံးသုံးသပ်စီချင်ပါတယ်ခင်ဗျာ
I would like to point it out first of all that if this trip is going to happen
တကယ်လို့ဒီခီးစဉ်တကယ်ဖြစ်လာမယ်ဆိုရင်ဒီတည်င်းထွက်ပေါ်ပြန့်နှံ့မှုဟာနှစ်ဖက်အစိုးရတွေကတရားဝင်ထုတ်ပြန်တာမဟုတ်ဖ ೇನೆ တည်င်းထွက်လာတာဟာထူးခြားချက်ဖြစ်တယ်လို့ပထမဆုံးပြောချင်ပါတယ်ဒုတိယချက်ကတော့အရှင်ပြောသလိုပဲဒီခီးစဉ်ဟာဒီလနှောင်းပိုင်းမှာဖြစ်မြောက်လာမယ်ဆိုရင်ဒါဟာရှီကျင်းပင်အနေနဲ့2013မှာတရုတ်နိုင်ငံခေါင်းဆောင်ဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမအဦးဆုံးအကြိမ်လာရောက်မဲ့ခီးစဉ်လည်းဖြစ်ပါလိမ့်မယ်နောက်တစ်ချက်ကပြီးခဲ့တဲ့6နှစ်9နှစ်ကာလအတွင်းမှာရှီကျင်းပင်ကဒီအကြံနဲ့အရှိတောင်အာရှနိုင်ငံတွေအားလုံးကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံကိုခြံထားခဲ့ပါတယ်။ဒီလိုဖြစ်ခဲ့ရတာတိကျတဲ့အကြောင်းရှိပါတယ်။မြန်မာနိုင်ငံရဲ့တရုတ်စံကြည်ရဲ့ခံစားမှုတွေကိုတရုတ်ကမြင်ထားတယ်။မြန်မာနိုင်ငံကလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတော့ဦးသိန်းစိတ်အစိုးရရဲ့အနောက်နိုင်ငံတွေဆိုင်ရာမဟာဗျူဟာကိုတရုတ်ဘက်ကနေပြီးတော့မေးခွန်းထုတ်နေတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာရှီကျင်းပင်မြန်မာနိုင်ငံကိုသွားမဲ့ခီးစဉ်ဟာတရုတ်မြန်မာဆက်ဆံရေးအတွက်စာမျက်နှာအသစ်ဒါမှမဟုတ်ခေတ်အသစ်တစ်ခုကိုစတင်လိုက်တာလည်းဖြစ်ပါလေ
။ဒါပြင်အခုချိန်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအစိုင်းအိုင်းမှာအတော်လေးအချင်းချင်းကြုံရတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူး။ဆိုတော့ဒီလိုအချိန်မျိုးမှာတရုတ်သမ္မတရှီကျင်းပင်လည်းလက်ပတ်တာဟာခွင့်အခါကောင်းတဲ့အချက်တရက်လို့သုံးသပ်ရင်တော့ရမလားခင်ဗျာ။
It would be literally within a month of Aung San Suu Kyi's appearance at the ICJ in
Dhaka. Da Aung San Suu Kyi အနေနဲ့ The Hague မြို့က ICJ မှာတွားရောက်ထွက်ဆိုပြီးတလတိတိပြည့်ပြီးချိန်ဖြစ်တော့ဒီခရီးစဉ်ဟာနှစ်နိုင်ငံသွေးစည်းညီညွတ်မှုကိုအခိုင်အမာပြသလိုက်တာထောက်ခံမှုကိုအခိုင်အမာပြသလိုက်တာပါမြန်မာနိုင်ငံဟာနိုင်ငံတကာမှာအထူးကြံဖြစ်နိုင်ခြင်းရှိပေမဲ့လည်းမိမိတို့တရုတ်နိုင်ငံကတော့မြန်မာအတွက်အခက်တွေ့ချိန်ကုညီတဲ့မိတ်ဆွေစစ်ဖြစ်တဲ့ဆိုတာကိုပြသလိုက်တာပဲဖြစ်ပါလေ။ဒါကြောင့်ဒီရှူတောင်းကကြည့်မယ်ဆိုရင်တရုတ်သမ္မတရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအခင်းကျင်းမှာတိတ်ထူးခြားအရေးပါတယ်လို့ကျွန်မထင်ပါတယ်
။နောက်ပြည်တွင်းရေးနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်လည်းစီရစ်ပဋိပက္ခတွေကြီးထွားလာနေခြင်းဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာအေအေနဲ့ဖြစ်နေတဲ့ကိစ္စဟာအတော်လေးအခြေအနေဆိုးလာနေပါတယ်။ဒီကိစ္စဟာအေကတရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုမနှောက်ယှက်သမျှကာလပတ်လုံးတိုက်တာလှုပ်လို့တရုတ်ဘက်ကလွှတ်ပေးထားတယ်ဆိုပြီးတော့သုံးသပ်သူတို့ချိုးလဲရှိနေပါတယ်ခင်ဗျာဒီကိစ္စမှာရောအခုတရုတ်သမ္မတလာရောက်တုံးတစုံတရာဝင်ရောက်ဖြန့်ဖြည့်ပေးနိုင်မဲ့အလားအလာတွေပေါ်ထွက်လာနိုင်တယ်လို့ယူဆနိုင်ပါသားခင်ဗျာ
Well, I think first that there's an exaggeration of China's role in terms
of ဒီမှာထင်မှာရောအေအပေါ်မှာတရုတ်ရဲ့ထိန်းချုပ်နိုင်မှုနဲ့ပတ်သက်လို့နည်းနည်းချက်ကားထားတယ်လို့ထင်ပါတယ်တကယ်တော့အေဟာသူ့ကိုယ်ပိုင်မူဝါဒကိုစိတ်တိုင်းကျရေးဆွဲချမှတ်ပြီးတော့သူ့ဟာသူလှုပ်ရှားနေရလဲဖြစ်ပါတယ်။နောက်ပြီးတော့ရွှေလီမူဆယ်ကနေမန္တလေးထိဖောက်လုပ်ထားတဲ့တရုတ်ရဲ့ဆက်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာအေဟာပြီးခဲ့တဲ့နေရာဒီတုန်းကတိုက်ခိုက်ခဲ့တာတွေရှိပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံအတွက်အနောက်ရှက်တွေအများကြီးဖြစ်စေခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ရှင်ပြောတာတွေနဲ့ကွဲလဲနေပါတယ်။တရုတ်ကအေအပေါ်မှာထိန်းချုပ်နိုင်စွမ်းရှိရဆိုရင်ဒီတိုက်ခိုက်မှုတွေဘယ်ဖြစ်လာပါမလဲ။
โอเคไอ้เหรอตะยุคพักก็ป่าวเห็นปฏิมุไม่สิบูรู้สวยงดีเอเอเนี่ยผิดเนี่ยปฏิปักษ์อพอมาตะยุคเยียจ้วงจิญสู่ตะยุคเนี่ยเบลุส่งตัดหลัวได้ไอ้เหรอยงซันเนี่ยอเมงก็เลยပြောပါအောင
် I think the Burmese population or the Burmese government just sometimes off
เนี่ยมาดีดีเนี่ยเมม่าซวยอ่ะมาจากคณะเมย่อเนี่ยในเคสตะคูก็တော့ပြိပအထောက်ပံ့မပါဘဲနဲ့တက်မတော်က KIA ဒါမှမဟုတ် AA ဒါမှမဟုတ်မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကိုပျောက်ကြားစစ်နဲ့အနိုင်တိုက်နိုင်တယ်လို့ယူဆထားတာပါဒါဟာအထင်နဲ့ပြောတဲ့ကိစ္စဖြစ်ပေမဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတင့်မြန်ရေးဟာနောက်ဆုံးတနေ့မှာတော့ဗမာလူများစုနဲ့တိုင်းသားလူနည်းစုတို့အကြားမှာသာဖြစ်ပါလေမြန်မာနဲ့တရုတ်နှစ်နိုင်ငံပြည်လဲတင့်မြန်ရေးမဟုတ်ပါဘူ
းဒါပေမဲ့ဗမာပြည်ကွန်မြူနစ်ပါတီနဲ့ပတ်သက်တဲ့ကိစ္စမှာတော့တရုတ်ကသာကုနီထောက်ပံ့မှုတွေကိုမရက်ဆိုင်ခဲ့ဘူးဆိုရင်ဗမာပြည်ကွန်မြူနစ်ပါတီဟာချုပ်နှိမ်းသွားမှာမဟုတ်ဘူးနဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီကိစ္စပြည်လဲဖို့အတွက်တေယုတ်ကလုပေးခဲ့တယ်လို့ပြောရမှာပါဆိုတော့အခုအေအေကိစ္စမှာကဘာကြောင့်တေယုတ်ကလုံမပေးနိုင်တယ်လဲခင်ဗျာလို
့ Okay first off China's support of the Burmese Communist Party it happened in Cultural Revolution
and during the Cultural Revolution ပထမဆုံးဗမာပြည်ကွန်မြူနစ်ပါတီကိုတေယုတ်ကထောက်ခံအားပေးခဲ့တာကယဉ်ကျေးမှုတော်လှန်ရေးကာလတုန်းကဖြစ်ပါတယ်အဲ့ကာလတုန်းကတေယုတ်ဟာတော်လှန်သောနိုင်ငံခြားရေးမူဝါဒ Revolutionary Foreign Policy ကိုချမှတ်ပြီးတော့တော်လှန်ရေးကိုပြီးပတင်ပို့ရေးလုပ်ခဲ့တာပါအဲ့မူဝါဒကိုတရုတ်နိုင်ငံကအခုခါမှမကျင့်သုံးတော့ပါဘူး။ဒါကြောင့်အနေထားကလုံးဝခြားနားပါတယ်။ Dudia Chaka, Dio Toka, Abe Mu, Yes, I like all. Pamabi Community Party, Bio Guebio, a cool deal, Yaman, said Lama, Diana, Ea, Zurigo, Penny, like Direct Party. Suro, Dio Ha, Pamabi Community Party, Nedi, Diana, Osuri, Boma, Taupa Mu, Tanguya Guze, so by Grega, Yes, I gave Abby. 8
ဆိုတော့အခုတရုတ်သမ္မတရဲ့ခီးစဉ်ဟာဒီတိုင်းရင်းသားပြည်ပခါတွေပြည်လေအတွက်တစုံတရာအပြုသဘောဆောင်ရွက်လက္ခဏာဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးတွေ့ရဘူးဆိုတော့တခြားမျိုးလင်းချက်တွေကဘာရှိနိုင်လဲတရုတ်ဘက်ကတော့မြန်မာနိုင်ငံထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေကြတယ်ဆိုတော့သူတို့ရဲ့စီးပွားရေးစီမံကိန်းတွေဖြစ်တဲ့ CME စီလိုခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံ
what does China want from it?
You just pointed out that the Chinese ရှင်ပြောတဲ့CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကျန်တိဆောက်ရေးစီမံကိန်းတွေဟာစတင်နေပါပြီ။ရှီကျင်းပင်လာရောက်လဲပဲခြင်းမရှိတဲ့လွန်ခဲ့တဲ့ဆယ်နှစ်တာကာလအတွင်းမှာစတင်ခဲ့တာပါ။နောက်ရိုဟင်ဂျာပြည်သားနယ်ပတ်သက်ပြီးတော့အခက်ကြုံနေတဲ့ကိစ္စမှာလည်းထောက်ခံမှုကိုလည်းဒီသမရမလာရောက်ဖဲနဲ့စတင်ပြသထားပြီးဖြစ်နေပါတယ်။ဒါကြောင့်အခုရှီကျင်းပင်ရဲ့ခီးစဉ်ဟာအပေါ ီမံကိန်းတွေပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေနေပြီဖြစ်ပါတယ်။ဒါကြောင့်ဒီခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးမှာထိုးပေါက်ကျော်လွှားမှု breakthrough တခုမဟုတ်ဖ ೇನೆ အပေါ်ယံသဘောစတိသဘော symbolic သာဖြစ်တယ်လို့ပြောချင်တာပါ
။ဒီကြောက်ဖြူအထူးစီးပွားရေးဇုန်နဲ့ပတ်သက်ပြီးအခြေအနေကတော့အပြုသဘောဆက်လက်ဖြစ်ထွန်းနေတယ်အလုပ်ဖြစ်နေတယ်လို့ပြောနိုင်ပါရဲ့လားအသေးချာတချို့လူတွေကသိဘဝင်မကြရဘူးဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒေသခံတွေရဲ့အကျိုးစီးပွားမပါဘူးလို့ညှဉ်းပန်းတယ်လို့ကြားနေရပါတယ်ဆိုတော့ဒီခေတ်စဉ်မှာဒီပြဿနာတွေပြည်လေရောပွားသွားနိုင်စရာကောင်းမတူဘူးလားခင်ဗျာ
Well in terms of the Jiaopu special economic zone we know that the
ဒီကိစ္စမှာကြောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းပမာဏကိုအများကြီးလျှော့ချဖို့သဘောတူထားကြပြီလို့သိရပါတယ်ပထမအဆင့်မှာအကျိုးမြတ်ရှိတယ်ဆိုရင်နောက်တစ်ဆင့်မှာဆက်လုပ်နေရမှာဖြစ်ပါတယ် Now အထူးစီးပွားရေးဆောင်ဆက်မှုကဏ္ဍမှာတော့မြန်မာဘက်ကဘလို့သတ်မှတ်ချက်တွေထားရှိလို့လဲဆိုတာကိုပြောရမှာဖြစ်ပါတယ်။ကြောက်ဖြူရင်းနှီးမြှုပ်နှံရေးကိစ္စမှာတရုတ်စိတ်ဝင်စားမှုကတော့လုံးဝသိကြပါတယ်။ဒါဟာသူတို့အကျိုးစီးပွားကိစ္စပါ။ဒါပေမဲ့ဘလို့သတ်မှတ်ချက်တွေနဲ့လောက်ကြမလဲဆိုတာပါပဲ
။နောက်မပြီးမပြတ်ဖြစ်နေသေးတဲ့ကိစ္စတစ်ခုပြောချင်ပါတယ်။အဲ့ဒါတော့မြစ်ဆုံကိစ္စပါပဲ။တချို့ကသုံးသပ်ကြတယ်မြစ်ဆုံကိုတရုတ်ဘက်ကဆက်လက်လုပ်ခွင့်မရရင်တောင်းမှဒီကြောက်ဖြူစီမံကိန်းတို့စီးပွားရေးဈေးညံနေသားတို့စတဲ့တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခွင့်အရေးရသွားပြီဖြစ်တဲ့အတွက်ကြောင့်မြေဆုံကိစ္စကိုတရုတ်ကမင်းမပြောက်ပြောက်ဖြစ်သွားလိမ့်မယ်ကျဉ်းတ်သွားလိမ့်မယ်လို့တွက်ကြတာတွေရှိပါတယ်အဲ့ဖြစ်နိုင်ပါသလားယွန်းဆန
် I would like to say that these projects are separate projects and they are not interlinked
ဒီစီမံကိန်းတွေဟာတခြားစီမံကိန်းတွေဖြစ်ပါတယ်တစ်ခုနဲ့တစ်ခုချိတ်ဆက်နေတာမဟုတ်ပါဘူးတခြားစီမံကိန်းတွေကိုပေးထားပြီဆိုတော့မြစ်ဆုံကိစ္စကိုတရုတ်တို့မေးပြောက်သွားလိမ့်မယ်လို့တော့ထင်တော့ဒီစီမံကိန်းတွေဟာတခြားတရုတ်ကုမ္ပဏီတွေကလုပ်နေတယ်လို့ပြောချင်ပါတယ
်ဆိုတော့အချုပ်ပြောရရင်ဒီတရုတ်သမ္မတရှီကျင်းဖင်ရဲ့အခုဒီမြန်မာနိုင်ငံလာတဲ့ခီးစဉ်ဟာ symbolic လို့ပဲလုံးဝမှတ်ချက်ချမှာဆိုတဲ့သဘောပေါ့သိမထူးကြဘူးဆိုတဲ့သဘောလို့ပြောချင်တယ်လားခင်ဗ
ျ Well I think it is significant in terms of the symbolic meaning
သူကြားရခီးစဉ်လို့ထင်ပါတယ်ဒီ symbolic လို့ကျမပြောခဲ့တာကရှီကျင်းပင်က2009ကစပြီးတော့မြန်မာနိုင်ငံကိုမလာရောက်ခဲ့တာပြီးတော့ဒါဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ထဲမှာနောက်ဆုံးခီးစဉ်ဆိုတဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲထူးခြားတဲ့သဘောရှိပါတယ်ဒါပေမဲ့လေဒီခီးစဉ်ကြောင့်နှစ်နိုင်ငံကြားစီမံကိန်းတွေအတွက်အောင်မြင်ကျော်လွှားမှုတစ်ခုခုဖြစ်လာပါမလားဆိုတာကိုတော့ဖြစ်လာမယ်လို့ကျမမထင်ပါဘူးရှင်